ကျွန်တော်ညဝင်းရောက်ပါခင်ဗျာမြန်မာနိုင်ငံမှာစစ်တပ်ကအနာသိမ်းမှုနဲ့ငြင်းညမ်းစွာဆန္ဒပြနေသူတွေကိုအကြမ်းဖက်မှုတိုးလာနေတဲ့အပေါ်နိုင်ငံတကာကဖိအားပေးမှုတွေနဲ့အာရုံစိုက်မှုရလာစေဖို့ပြည်ပရောက်မြန်မာနိုင်ငံသားတွေစနေနေ့ကနိုင်ငံအတော်များများမှာဆန္ဒပြလှုပ်ရှားခဲ့ကြပါတယ်အမေရိကန်ကနေဒါနော်ဝေးစတဲ့နိုင်ငံအသီးသီးကဒေသအသီးသီးမှာရောက်နေတဲ့မြန်မာနိုင်ငံသားတွေရဲ့ဒီမိုကရေစီလှုပ်ရှားမှုတွေအကြောင်းကိုပြန်ပြခြင်းပါတယ်မြန်မာပြည်တော်စစ်တပ်ဒီစီမျိုးတော်မှာတော့ဒီစီနဲ့အနီးတစ်ဝိုက်ပြည်နယ်တွေကရောရဲဝေးပြည်နယ်တွေကပါလူရာနဲ့ကြီလာရောက်ဆန္ဒပြနေကြတာဖြစ်ပါတယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကိုသတင်းစကားပါနိုင်ဖို့အင်ဂျီရောနားမှာဆန္ဒပြခဲ့ကြတယ်လို့ဥဆောင်ပါဝင်သူဥယင်အေးကပြောပါတယ
်ကျွန်တော်တို့ဒီနေ့ဆိုရင်တရုတ်တိုင်ယုံရှိမှာရေဆုံးစပြီးတော့ကျွန်တော်တို့တရုတ်စိုးရရဲ့မတရားအာဏာသိမ်းစစ်ကောင်စီထောက်ခံတဲ့ကိစ္စကိုကျွန်တော်ဆန့်ကျင်ကပ်ပြီးဆန္ဒပြခဲ့ကြတယ်အဲဒီကနေမှကျွန်တော်တို့ဝါရှင်တန်ဒီစီကလမ်းမကြီးတစ်လျှောက်မှာကျွန်တော်တို့ခြေတက်လာပြီးတော့မြန်မာပြည်လူမျိုးရေးအတွက်ကို UN နဲ့ US ကကူညီပေးဖို့ကြိုးကြော်တယ်နဲ့ကျွန်တော်တို့ခြေတက်ခဲ့ကြတယ်ဆက်ပြီးတော့ကျွန်တော်အခုဒီစစ်ကောင်စီရဲ့စစ်တိုင်ယုံမှာလာပြီးတော့ကျွန်တော်ဆန္ဒပြနေကြဖြစ်ပါတယ်အဓိကဒီနေ့ကတော့သမရဂျိုးဝိုင်တန်ကိုကျွန်တော်တို့ပေးခြင်းနဲ့တောင်းဆိုခြင်းနဲ့တောင်းဆိုချက်တွေကိုကျွန်တော်တို့ကိုယ်စားလှယ်၃ရောင်းနဲ့တင်ပြပြောဆိုမှာဖြစ်ပါတယ်။အဓိကကတော့ crime against humanity ပါ။ကျွန်တော်လူသားမှုပေါ်မှာချိုးဖောက်တဲ့ရာဇဝတ်မှုတွေကိုစစ်အာဏာသိမ်းစစ်ကောင်စီကနေပြီးတော့ကျူးလွန်နေတာဒါကိုကျွန်တော်အပြတ်သားရှုံ့ချဖို့တဲ့နေ့ဒါပြီးတော့စုံဆန္ဒပြကြဖြစ်ပါတယ်။ဆက်ထဲမှာပဲရင်းရဆက်ဆက်တပ်ဖြတ်နေတဲ့ဂျာနေရနေမှာရှုံမပွေနေ့စဉ်နေ့စဉ်ဆက်တိုက်ဆက်တိုက်ဆိုလို့ဆက်တဲ့ဆန့်ကျင်ကပ်ဆန္ဒပြနေတာ။ဒီလှုပ်ရှားမှုတွေပေါ်မှာကျွန်တော်တို့ပြည်ပရောက်တဲ့အင်အားစုတွေအနေနဲ့အပြေဝါထောက်ခံတယ်ကျွန်တော်တို့အနေနဲ့အစွမ်းကုန်ထောက်ခံပို့တဲ့အားလုံးဝိုင်းမိကူကြည်ပေးရပြောရမယ်
။လာရူအမေရိကန်နောက်ဘက်ခြမ်းကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုမြို့ UN Plaza ရှိစနေနေ့ဆန္ဒပြပွဲနဲ့ပတ်သက်လို့တက်ကြွလှူရှားသူဦးကိုကိုလေးကအခုလိုပြောပါတယ်
။ကျွန်တော်တို့ကဒီနေ့လုပ်တဲ့ပွဲကဒီဒုသမရမန်ဝင်းခိုင်တန်းကိုအပြည့်အဝထောက်ခံကြောင်းကျွန်တော်တို့ဆန္ဒထုတ်ဖို့ဖြစ်ပါတယ်။အချိန်နဲ့တပြိုင်တည်းထဲမှာလည်းဒီနေ့မတ်လ23ရက်နေ့ဆိုတာကျွန်တော်တို့1988ခုနှစ်ကကျွန်တော်တို့ရဲ့ရဲဘော်ရဲဘက်ဖုံးမော်ကြာဆုံးတဲ့နေ့ဖြစ်တဲ့အတွက်ကြောင့်ဒါကျွန်တော်တို့ရဲ့မြန်မာပြည်လူ့အခွင့်အရေးနေ့လည်းဖြစ်ပါတယ်။အဲ့ဒီအပြင်ကိုကျွန်တော်တို့ဒေါက်တာဆာဆာတောင်းဆိုထားတဲ့ R2P တောင်းဆိုခြင်းကိုထောက်ခံတဲ့သဘောနဲ့ကျွန်တော်တို့ဆန္ဒပြတာဖြစ်ပါတယ
်။ဂျော်ဂျီယာပြည်နယ်အတ္လန်တာမြို့မှာတော့တိုင်းသားပေါင်းစုံစုဝေးကြပြီးမြန်မာနိုင်ငံကအာဏာသိမ်းစစ်တပ်ရဲ့အကြမ်းဖက်ဖြိုခွဲမှုအတွင်းကြာဆုံးခဲ့ရသူတွေအတွက်ထူထောင်ပွဲလုပ်ရင်ဆန္ဒပြခဲ့ကြတယ်လို့ဥဆောင်ပါဝင်သူကိုကျော်ဝနထူးကပြောပါတယ
်ကျွန်တော်တို့ဒီမှာဘာသာပေါင်းစုံထူထောင်ပွဲပေါ့နော်ထူထောင်ကြတယ်နောက်ပြီးတော့ fan raising CDM fan drummer ရမငွေရှာတယ်အဲဒါတိုင်းရင်းသားပေါင်းစုံစုစည်းပြီးလုပ်ကြတယ်ပေါ့နော်အနာသိန်းစကောင်စီဆိုလို့ရှိရင်ပေါ့နော်ဒီကဘာလုံးကနိုင်ငံကောင်းဆောင်တွေကမိသားရက်ခံနေတဲ့ကြားတွေကအချက်မရှိပေါ့နော်အတအရန်ကြီးသွားတယ်သူလုပ်နေတာဆိုတော့အဲဘလို့မှကိုမလို့နိုင်ဘူးနော်ဟိုရှုံချတယ်ပေါ့ပြင်းပြင်းထန်ထန်ရှုံချတယ်ကျားတို့အာ300လောက်ရှိမယ်ဟုတ
်ကနေဒါနိုင်ငံမှာလဲမြန်မာနိုင်ငံကဆက်အာဏာရှင်အုပ်ချုပ်မှုအဆုံးသတ်သွားစေရေးဘာတွေလှုပ်ဆောင်နေတယ်လဲဆိုတာကိုတော့ကနေဒါအွန်တာရီယိုပြည်နယ်မြန်မာကနေဒီယန်အသင်းဦးဆောင်သူတူဖြစ်တဲ့ဦးညွန့်လှကပြောပါတယ်
အခုနိုင်ငံတကာမှာရှိတဲ့တာမကြီးတွေတာဝန်ထမ်းတွေကလည်းတချို့စီရီယံပူးပေါင်းပါဝင်ပေးမယ်ကျွန်တော်တို့ကနေဒါအိုတာဝါမြို့မှာရုံးဆိုင်တဲ့မြန်မာတန်ယုံအနေနဲ့စီရီယံမှာလုံးဝပါဝင်တာမရှိသေးဘူးအဲ့ဒါကြောင့်မလို့ကျွန်တော်တို့ဒီမှာရှိတဲ့တန်ယန်သားလူမျိုးပေါင်းစုံပါဝင်တဲ့လူဝင်100ကျော်လောက်လာပြီးတော့အတမကြီးတွေစီရီယံမှာပါဝင်ဖို့အတွက်တောင်းဆိုတာဒါပေမဲ့တန်မကြီးကသူကရဲရနေတဆင့်ပဲစားလိုက်ကိုလက်ခံလိုက်တယ်အဲသူတန်မကြီးကိုယ်တိုင်ဖွဲ့မတွေ့ဘူးဆိုတော့ကျွန်တော်တို့အောင်မြင်မှုမရဘူးလို့ပဲပြောရမှာပေါ့ဗျာ
အလားတူနော်ဝေမြို့အော်စလိုမြို့ကဆက်အနာသိမ်းဆန့်ကျင်ရေးလှုပ်ရှားမှုတွေကိုတော့88မျိုးဆက်မြန်မာရေးလှုပ်ရှားသူဦးမြင့်အေးကရှင်းပြပါတယ
်ဆက်အနာသိမ်းတဲ့အခါမှာမျိုးဆက်တွေအားလုံးကပြင်းပြင်းထန်ထန်ဆန့်ကျင်တာကိုကျွန်တော်တို့တွေ့တဲ့အခါမှာကျွန်တော်တို့ဒီနော်ဝေရောက်နေတဲ့ပမာဗီဇားတွေကလည်းကျွန်တော်တို့တတ်နိုင်တဲ့ဘက်ကနေဝင်းရံတဲ့သဘောပဲပေါ့နော်သို့တော်လည်းဒီမတရားမှုရင်အနာသိမ်းထားတဲ့စစ်ကောင်စီပေါ့နော်လူတွေကိုအဆက်ဆံလုပ်မဲ့ကိစ္စတွေကိုကျွန်တော်တို့ကတတ်နိုင်တော့ဟန်တာဘူးကျူးသွားတယ်ပေါ့ဥပမာအဖြစ်အင်ဒိုနီးရှားကတော့တွေ့မယ်ဆိုတဲ့အတန်ကြားတဲ့ခါမှာကျွန်တော်တို့အင်ဒိုနီးရှားတန်ယုံသွားပြီးတော့ဟိုကန့်ွက်တယ်နောက်တစ်ခါဒီတရုတ်ကဒီကုလသမဂ္ဂလူမျိုးရေးကောင်စီမှာဟလာအာတူဘီမဝင်မို့သူတို့ကပြောတဲ့ခါမျိုးမှာကျွန်တော်တို့တရုတ်တန်ယုံသွားပြီးတော့ဟိုကန့်ွက်ဆန္ဒပြဒီတိုက်ပွဲကိုအောင်ကိုအောင်စီရမယ်ပေါ့နော်အောင်ကိုအောင်မယ်လို့ကျွန်တော်တို့ကတော့အပြီးသားယုံကြည်ထားတယ
်ဆရာနာသိမှုကိုစန့်ကျင်သူတွေပေါ်အကြမ်းဖက်နှင်းနှင်းတာတွေမလုပ်ဖို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝန်းကသတိပေးနေတဲ့အကြားကပဲ မြန်မာလူမျိုးရေးတပ်ဖွဲ့ဝင်တွေရဲ့လက်ချက်နဲ့စနေနေ့မှာတေဆုံးသူတဒါဇင်လောက်နဲ့ထိခိုက်ဒဏ်ရာရသူတွေလည်းအများပြားရှိခဲ့တာပါ။အာဏာပိုင်တွေရဲ့အကြမ်းဖက်နှိမ်နှင်းမှုတွေရှိခဲ့ပေမဲ့ဆက်အာဏာသိမ်းမှုကန့်ကွက်လှုပ်ရှားမှုတွေကလည်းပြည်တွင်းပြည်ပမှာဆက်လက်အရှိန်မြင့်မားနေစေဖြစ်ပါတယ်ခင်ဗျာ။